Ukraine နိုင်ငံရဲ့လူပြူကြီးစိုးရေးဝါဒီအတော်များများပါဝင်ကြတဲ့နိုင်ငံသားတိုက်ခိုက်ရေးသမားတွေစုဝေးဝင်ရောက်နေတာနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံထောက်လှမ်းရေးဖွဲ့စည်းတွေကြမှာသတိထားစရာဖြစ်လာနေပါတယ်။အခုလိုမျိုးလက်ရာဆုံးရောက်တွေနဲ့လူပြူကြီးစိုးရေးဝါဒီတွေ Ukraine ကိုတွန်းနေကြတာဟာစီးရီးယားပြည်ပခရဲ့စော်ပိုင်းကာလာတွေတုန်းကနိုင်ငံသားတိုက်ခိုက်ရေးသမားတွေစီးရီးယားကိုအစုလိုက်ပြုံလိုက်တွန်းနေကြတာကိုပြန်ပြီးတော့အမှတ်ရစေပါတယ်။အစိုးရမှုတွေကိုစောင့်ကြည့်နေတဲ့နယူးယောက်အခြေစိုက် The Southern Center ကထုတ်ပြန်တဲ့သတင်းထံအစီအစဉ်တစ်ခုထဲမှာတော့အမေရိကန်ပြောင်စုပါဝင်နိုင်ငံပေါင်း90ကလူသက်18,000ကျော်ဟာယူကရိန်းမှာရှိတဲ့ရုရှားလူလာတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုရောယူကရိန်းဘက်ကတပ်တွေစီကူပါစစ်မှုထမ်းဖို့အတွက်မကြခင်နှစ်ပိုင်းတွေအတွင်းကတွားရောက်ခဲ့ကြတယ်လို့ဖော်ပြပါတယ်။ရုရှားနိုင်ငံကတွားရောက်သူအများစုဖြစ်ပြီးတော့လူသက်15,000လောက်ရှိမယ်လို့ခန့်မှန်းပါတယ်။အများစုကတော့ဥရောပတစ်လွှာကဝင်ရောက်တဲ့လူပြူအစိုးရတွေပဲဖြစ်ပါတယ်။Belarus, Germany, Georgia, Serbia နဲ့အခြားဥရောပတိုင်းပြည်တွေဘက်ကရာဂနန်းနဲ့ခြေတဲ့တိုက်ခိုက်သမားတွေယူကရိန်းကိုပြီးခဲ့တဲ့နှစ်တွေအတွင်းဝင်ရောက်သွားခဲ့ပါတယ်။ဒါကြောင့်မို့လူပြူကြီးစိုးရေးဝါဒီတွေဟာနိုင်ငံပေါင်းစုံရင်ဆိုင်ရမယ့်စင်ခေါ်ချက်တရဖြစ်လာပြီလို့အစီအစဉ်သားမှာဖော်ပြပါတယ်။ယူကရိန်းနိုင်ငံအတွင်းပြည်ပခမှာယူကရိန်းလူလာတဲ့တပ်တွေနဲ့ရုရှားလူလာတဲ့တပ်တွေစီကိုသွားကြတဲ့နိုင်ငံခြားတိုက်ခိုက်သမားတွေထဲမှာအမေရိကန်နိုင်ငံသား30ကျော်လဲပါဝင်တာမို့လို့အမေရိကန်တာဝန်ရှိသူတွေကြားမှာလည်းဒီပြဿနာဟာသိထားစောင့်ကြည့်စရာဖြစ်နေပါတယ်။2018ခုနှစ်ဗာဂျီးနီးယားပြည်နယ်ချာလော့ဗေးမှာဖြစ်ခဲ့တဲ့ပြည်ပခါကိုတွေးထိုးပေးခဲ့တယ်လို့ယူဆပြီးတော့ဖန်ဆီးခံရတဲ့ဒီသူဥဆောင်နေတဲ့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် The Rise Above Movement လူပြူကြီးစိုးရေးအုပ်စုနဲ့နာဇီလက်သည် Russian Imperial Movement ကြားဆက်နွယ်မှုရှိတာဆိုတာကိုလည်းအမေရိကန်တာဝန်ရှိသူတွေနဲ့သုတေသူတွေကတွေ့ထားပါတယ်။အခုလိုမျိုးနိုင်ငံခြားသားတက်ခဲ့သမားတွေစုဝေးဝင်ရောက်တဲ့ဖြစ်စဉ်တွေကိုလန်ဒန်အခြေစိုက်နိုင်ငံတကာလေ့လာရေးသုတေသနာအဖွဲ့ကပြုစုရမှာတော့1980ကာလတွေတုန်းကအာဖဂန်နစ္စတန်ကိုနိုင်ငံသားတက်ခဲ့တဲ့မှာစစ်စစ်ပေါင်း2000ကျော်ဝင်ရောက်ခဲ့ပြီးတော့အခုနောက်ဆုံးဖြစ်တဲ့ Syria ပြည်ပခါမှာတော့နိုင်ငံပေါင်း90ကနိုင်ငံသားတက်ခဲ့တဲ့မှာ2100ဝင်ရောက်ခဲ့တာကိုမှတ်တမ်းလုပ်ထားပါတယ်ခင်ဗျာ။